နိုဝင်ဘာလကျင်းပမဲ့ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်တွေရှင်ပြိုင်မှုတွေတိုးလာမယ်လို့ခန့်မှန်းနေသလိုအမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်ခွင့်ရရေးကြိုးပမ်းနေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။လာမယ့်2020ပြည့်ရွေးကောက်ပွဲမှာအမျိုးသမီးတွေကိုစားပြုမှုတွေပိုရလာဖို့အမျိုးသမီးကိုယ်စားလှယ်လောင်းတွေညှော်လင့်နေကြပေမဲ့စိန်ခေါ်မှုတွေလည်းရှိနေသေးပါ။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီနှစ်ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းအရေးအတွက်အရင်နှစ်ကထက်ပိုတိုးလာပြီး20ရာခိုင်နှုန်းလောက်ရှိတယ်လို့လည်းပါတီပြန်ကြားရေးတာဝန်ခံဒေါက်တာဇော်မြင့်မောင်ကပြောဆိုထားပါတယ်။ဒီနှစ်ရွေးကောက်ပွဲမှာနောက်တစ်ကြိမ်ရှင်ပြိုင်မဲ့ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်တော်ရွှေရွှေစိန်လက်ကတော့အမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်ခွင့်ရဖို့အရေးကြီးတယ်လို့ပြောဆိုလိုက်ပါတယ်။
ဒီဟာရေးလို့ရှိတဲ့အမျိုးသားနဲ့မျိုးသမီးရဲ့ကြီးရရှိအောင်ကတချို့နေရာမကြည့်ဘူး။ဒီသူကပုံပြီးတော့လေပုံစားပြုဖို့ပုံပြီးတော့ပြည်ဝင်ပေါ့နော်အမျိုးသမီးတွေပါဝင်ခြင်းအဖြစ်။အဲကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာပုံပြီးတော့အောင်လို့အတက်ပေါ့နော်။ဒါကြောင့်လဲဆိုတော့အမျိုးပေါ့နော်ဒါပေါ့ဒီအမျိုးသားတွေကလည်းခေါင်းဆောက်အဆင့်တစ်ကြိုက်ပုံပြီးတော့များခဲ့တဲ့ကြောင့်လို့များကျွန်တော်နိုင်ငံမှာငြိမ်းချမ်းရဖို့လေပုံပြီးတော့မှညှတာတဲ့ဥပဒေတွေအားလုံးပုံပေါင်းပါဝင်ပြီးပြီ။အားနည်းခဲ့သလားလို့ထားကျွန်မမြင်တာပေါ့နော်။ကြီးကြတဲ့ကိုကြတဲ့မဟုတ်သေးဘူး။မျှတဲ့အင်ဗိုင်းရွန်းမန့်တစ်ခုလုပ်ငန်းခုတစ်ခုစံပြချက်ရှာတဲ့နေရာတစ်ခုဖြစ်ဖို့အတွက်ဒါမျိုးတွေပါဝင်မှုအရေးကြီးတယ်လို့ထားကျွန်မပြောချင်တာပေါ့နော်
။ဒါပေမဲ့လည်းအမျိုးသားတွေအများစုရှိနေတဲ့နိုင်ငံရေးလောကမှာအမျိုးသမီးတွေပါဝင်ခွင့်ရရေးစိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့လည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေကပြောပါရယ်။လာမယ့်ရွေးကောက်ပွဲမှာတနင်္လာရီတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်တတိပုဂ္ဂလအနေနဲ့ဝင်ရောက်ရွေးချယ်ခံမဲ့ဒေါက်တာညိုညိုသိန်းကတော့2015ခုနှစ်တုန်းကလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ရှင်ပြိုင်ခဲ့ချိန်မှာစိန်ခေါ်မှုတွေကိုရင်ကြုံခဲ့မှုတွေလို့ပြောပါတယ
်။ဟုတ်ပါရဲ့ဗျာအမျိုးသမီးကိုယ်စားလှယ်ဆိုတာကတော့အမျိုးသားကိုယ်စားလှယ်လောင်းနေတဲ့ပုံပြီးတော့စိန်ခေါ်မှုတွေအများကြီးကြုံရတယ်။ရွေးကောက်ပွဲဒီမဲဆယ်စည်းရုံးတဲ့ကာလတွေမှာဆိုလို့ရှိရင်အမျိုးသမီးကိုယ်စားလှယ်တွေကိုဟိုရည်ရွယ်ချက်ရှိရှိနဲ့ပေါ့နော်တိုက်ခိုက်ကြရင်းပေါ့နော်ကိုစုဖွဲ့တိုက်ခိုက်ကြရင်းပေါ့နော်ဒါရှိတယ်ပေါ့နော်အပြင်အမျိုးသမီးကိုယ်စားလှယ်လောင်းနေတဲ့ဆိုင်းဘုတ်ကိုဖျက်ဆီးတာတွေပေါ့နော်အတိ2015ရွေးကောက်ပွဲမှာတော့ဆိုဆိုင်းဘုတ်ကိုဖျက်ဆီးခံခဲ့ရတယ်ပေါ့နော်နောက်တစ်ခါဈေးသားမဟုတ်မှန်းဆိုဆက်ပြုတ်ဆိုဈေးသားတိုက်ခိုက်တာတွေရှိတယ်ပေါ့နော်ဒါကြောင့်မလို့အမျိုးသမီးကိုယ်စားလှယ်လောင်းနေကိုပေါ့နော်တိုက်ခိုက်မှုတွေဟာအမျိုးသားကိုယ်စားလှယ်တွေကြုံတွေ့ရတဲ့ပို့ပြီးတော့ပေါ့နော်ကြီးမားတယ
်အဓိကတိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်SNLD ကလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာပုံမပါဝင်ရှင်ပြိုင်နိုင်ဖို့ညှို့လင့်ထားကြောင်းအထွေထွေအတွင်းမှုဦးဆိုင်လိတ်ကပြောဆိုထားပါတယ်။တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့မွန်ညညွတ်ရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေတဲ့လူငယ်နဲ့အမျိုးသမီး30ရာခိုင်နှုန်းကျော်ပါဝင်မယ်လို့ခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးပါတီတစ်ခုအနေနဲ့တည်ကြရက်တည်နေတဲ့မွန်အမျိုးသမီးပါတီဥက္ကဋ္ဌမိတန်းရှင်ကတော့နိုင်ငံရေးပြုရင်ပြောင်းလဲမှုတွေမှာအမျိုးသမီးတွေပုံမပါဝင်ခွင့်ရဖို့မျှော်လင့်တယ်လို့သူကပြောပါတယ်
။ကျမတို့နိုင်ငံမှာအဓိကလက်ချက်ပဲကျမတို့မြင်တာအဓိကဟိုမပြင်လို့မရတဲ့အချက်နှစ်ချက်ရှိတယ်အဲ့ဒါကြတော့ငြိမ်းချမ်းရေးနဲ့ဟိုစားဝတ်နေရေးပေါ့နော်အဲ့နှစ်ခုကတော့ကျမတို့ဖြည့်ရှင်ရအောင်တော့ဖြည့်ရှင်သွားမယ်လို့ခံယူထားပါတယ်ကြိုးစားသွားမယ်လို့အဲ့လိုမျိုးလည်းစိတ်ရှိကြပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ခဲ့ပြီးနောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည့်ရွေးကောက်ပွဲမှာတော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပါဝင်မှုနှုန်းဟာ400ဂိုင်းနှုန်းလောက်သာရှိခဲ့ပြီး2015ခုနှစ်ရွေးကောက်ပွဲရလဲအရလွှတ်တော်ထဲမှာအမျိုးသမီးလွှတ်တော်ကိုလည်းအယောက်80နီးပါးရှိခဲ့ပြီးပါဝင်မှုနှုန်းကလည်း73ရာခိုင်နှုန်းလောက်ထိတိုးလာခဲ့ပါတယ်။ဒါပေမဲ့လည်းချင်းပြည်နယ်၊ကယားပြည်နယ်နဲ့ရခိုင်ပြည်နယ်လွှတ်တော်တွေမှာအမျိုးသမီးလွှတ်တော်ကိုလည်းမရှိတာလည်းတွေ့ခဲ့ရပါတယ်။2010ခုနှစ်ရွေးကောက်ပွဲအပြီးသမရဦးသိန်းစိန်လက်ထက်မှာပြည်ထောင်စုဝန်ကြီး33ယောက်မှအမျိုးသမီး2ယောက်သာပါဝင်ခဲ့ပြီးအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာမရှိခဲ့သလိုNLD ပါတီကဥဆောင်နေတဲ့လက်ရှိအစိုးရလက်ထက်မှာလဲအစိုးရအဖွဲ့ဝင်တွေတဲမှာအမျိုးသမီးဆိုလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တဦးတည်းသာရှိပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။